နိရန္တရဘာဝနာဆိုတာ70ဖြစ်ခြင်းတပ္ပသမ္မာရဘာဝနာဆိုတာအလုံးဖြစ်ခြင်းတာနောက်တစ်ခုကသီရကာလဘာဝနာကြာမြင့်စွာဖြစ်ခြင်းတာတကဘာလဆယ်ကဘာလအဲ့ဒီလိုမျိုးဖြစ်တာမဟုတ်ဘူးတဲ့ဘုရားပြပန်းထားတဲ့ပုဂ္ဂိုလ်ဆိုရင်၄အသိဉာဏ်နဲ့ကဘာတသိဉာဏ်ကဘာပေါင်း၄အသိဉာဏ်နဲ့နောက်ထပ်အစွန်းတက်တသိဉာဏ်ပေါ့နော်အဲ့လို၄အသိဉာဏ်နဲ့ကဘာတသိဉာဏ်အနည်းဆုံးပေါ့ဦးဇင်းမြတ်စွာဘုရားဆင်းတော့ပညာတိကဘုရားဖြစ်တဲ့အတွက်၄အသိဉာဏ်နဲ့ကဘာတသိဉာဏ်ရှိရတယ်ဒါ၄အသိဉာဏ်နဲ့ကဘာတသိဉာဏ်ဆိုတာကလည်းဓာတိရပြည့်နောက်ပိုင်းမှလာပြောတာနော်ဓာတိမရကြမှာလေဓာတိရဖို့ကြီးပါရမီတွေဖြည့်ခဲ့ရသေးတာပါပဲခုဘုရားရှင်ရဲ့ခုချက်ချင်းဓာရိယလာမဟုတ်ဘူးနော်ဓာရိယရဲ့အစင့်ထိရောက်ဖို့ဆိုတာကမလွယ်ဘူးဒါဓာရိယရဲ့အင်္ဂါတွေအများကြီးရှိပါတယ်အဲ့ဒီထဲမှာကဒီဘဝနဲ့ဒီယဟနာဖြစ်နိုင်တဲ့ပါရမီလေပြည့်ပြည့်သာဖြစ်ရမယ်တဲ့ဒါဓာရိယမဲ့ဘဝပဲရှိကြည့်တယ်နော အဲ့တော့ဓာတိရပြီးတဲ့နောက်ပိုင်းမှာတော့၄အသိဉာဏ်ကဘာတသိမ်းမှာဓာတိမရခင်မှာလေဘယ်လောက်ရလို့တော့ခံမှန်းလို့မရလားပါရမီဖြည့်ခဲ့တာပေါ့နော်ဟိုစိတ္တံတတ္တသင်္ချေယနဝသင်္ချေယဝါစကံဆိုင်လည်းကြားတော့ကြားဖို့မှာပေါ့နော်စိတ်နဲ့ဘုရားရှင်အရင်ဘုရားရှင်ပိုင်းအရင်ကောင်းမှာပဲဆိုကြံစည်နေတာကခုနှစ်သင်္ချေတဲ့နဝသင်္ချေယဝါစကံနှုတ်နဲ့ပဲထုတ်ဖို့ပြီးတော့ပါရမီဖြည့်နေတာကကိုယ်အသိဉာဏ်တဲ့နော်ဒါပေမဲ့စိတ်နဲ့ကြံတဲ့နှုတ်နဲ့ပဲကြံတဲ့ဆိုနှုတ်နဲ့ပဲဆိုတယ်ဆိုပေမဲ့တစ်ဖက်ကလည်းဒုက္ခတော့ပါသေးတာပါပဲ။လုံးမပါပဲစိတ်တက်တက်နဲ့တွေးနေတာတော့မဟုတ်ဘူးပေါ့နော်။အဲ့တော့ဓာရိမရခင်မှာကိုယ်ကအသိရှိကဘာအသိရှိပါရမီဖြည့်မှာဓာရိရတဲ့အဆင့်ကိုရောက်တာပါ။အဲ့တော့ဓာရိရပြီးတဲ့နောက်ပိုင်းမှာလည်းလေးအသိရှိနဲ့ကဘာတသိန်းကလုံးချိန်ကာလကြာနေစွာဖြည့်ကျင်ပါလေ။တရာဓိကဖျားဆိုရင်တော့ရှစ်အသိရှိနဲ့ကဘာတသိန်းပေါ့။ဝိရိယဓိကဖျားဆိုရင်တော့36အသိရှိနဲ့ကဘာတသိန်းအဲ့ဒီလိုပါရမီဖြည့်ရပါလိမ့်မယ်။သီရကာလဘာဝနာကြာမြင့်စွာဖြည့်ကျင့်ခြင်းနောက်ဆုံးတစ်ခုကတက္ကသဘာဝနာယူယူပြီးပြီးလေးလေးစားစားပျော်ပျော်ရှင်ရှင်တက်တက်ကြွကြွစိတ်ပါလက်ပါအာရပါရဖြည့်ကျင့်ခြင်းမလိုလဲလိုလဲနဲ့မဖြည့်ကျင့်တယ်လို့ဖြည့်ကျင့်တယ်လို့လည်းဖြည့်နေတာမျိုးမဟုတ်ဘူးတဲ့သူများတဲ့ပါရမီဖြည့်တာကိုကိုရမယ်သဘောမျိုးနဲ့ကိုတခါတည်းပျော်ပျော်ရှင်ရှင်တက်တက်ကြွကြွနဲ့ဖြည့်ပါတယ်တဲ့ဒီဘာဝနာလေးဘက်ကအမှန်တန်အရေးကြီးတယ်နော်အခုတရားနာပြတနာကလည်းဘာလောင်းနေတော့မတန်လောင်းဆိုတဲ့ဒီဘာဝနာလေးပါးနဲ့မဖြစ်တော့ဘူးပေါ့လေအ ਨੇ ဆုံးတော့ပဂတိတာဘက်ကလောင်းတော့ဖြစ်ရမှာပေါ့နော်ဒီဘက်နဲ့ကြည့်ချင်းကျွတ်မကျွတ်လည်းပဲဒီဘုရားသာသနာမှာကျွတ်ဒီဘုရားသာသနာမှာမကျွတ်ရင်လည်းဘယ်မှာတော့ကျွတ်မလဲအဲ့ဒါကျွတ်ချင်တဲ့နေရာတော့တော့ကျွတ်ကြတာနော်အဲ့ဒါပဂတိတာဘက်ကရှိပြီးပန်းပြီးတော့ပါရမီဖြစ်ကြရမှာပါပဲအဲ့တော့တာဝကစုလို့ပါရမီဆိုတဲ့ခဏထားပေါ့လေပြစ္ဆုတ်ပံတဲ့တဲ့တတိယဘဝတွေကဒါကနေပဲပြည့်မစင်တဲ့ဝိပဿနာလို့ကိုအားထုတ်နေတဲ့အခါကုသိုလ်ကောင်းမှုတွေပြည့်နေတဲ့အခါမှာလေဒီဘာဝနာ၄ပါးနဲ့တွားမှာပဲနော်တပ္ပသမ္မာရဘာဝနာအာလုံးလောကမိဒါနပဲဝါဒနာပါရဲဆိုပြီးတော့ဒါနကြီးတွေချမရဘူးဒီကလည်းလုံအောင်ထင်းဘူးတမထာလည်းပွားအောင်ဝိပဿနာလည်းရှိအောင်ကုသိုလ်တွေမျိုးစုံမနိဗ္ဗာန်ကရောက်နိုင်တယ်နော်ဟိုဘုရားရှင်ရဲ့ပုဂ္ဂိုလ်မှဒီလေးမျိုးဆောင်ရမှာမဟုတ်ဘူးယူယူဒီဘဝနဲ့ကိုယ ahanan ဖြစ်တဲ့ပုဂ္ဂိုလ်လေဒီလေးမျိုးဆုံရမှာပါပဲတပ္ပသမ္ပါဒဘာဝနာဒါနသီလဘာဝနာဝိယဝိသစတဲ့ကုသိုလ်တွေအကုန်လုပ်ပါကြုံရင်ကြုံတယ်လို့လုပ်ပါလက်လမ်းမြည်ပြီးတယ်လို့လုပ်ပါကိုရှိမှရောက်လာတာရောက်တယ်လို့လုပ်လိုက်ပါကိုယ်အားလုံးပဲဝါဒနာဒါရဟင်းမလို့ခြင်းဘူးမလို့ခြင်းဆိုတော့ဒီလိုစွန့်နာမှုမဖြစ်ပါသေးနဲ့ဏိရန္တရဘာဝနာတရေလုပ်လိုက်တရေနာလိုက်ဟုတ်လားတပတ်လောက်အားထုတ်လိုက်ရေးတာတော့ခုနှစ်လောက်တော့ဝင်ပြီးတော့အားထုတ်လိုက်ပြီးတော့အိမ်မရောက်တော့အေးစစ်ပြန်လာလာအဲ့ဒီလိုလောက်ရမှာလားမဟုတ်ဘူးတဲ့ဏိရန္တရဘာဝနာဈာမပြတ်အဆက်မပြတ်ကိုအားထုတ်ကြရမှာဝိပဿနာတစ်ခုတည်းမဟုတ်ဘယ်ကုသိုလ်မဆိုပဲနော်နောက်ဘာဝနာပြုရပါတဲ့တော့စိရကာလဘာဝနာကြာမြင့်စွာနဲ့လောက်ရမယ်တနည်းတော့ပဲလို့ပြီးတော့တော်ပြီဆိုလို့ရမထားရရဒီဘဝနဲ့ပြမစင်တော့ဒါမသိမရှင်းပေါ့နော်ဒီမတိခင်မှာယဟနာဖြစ်နေတယ်လေယဟနာမဖြစ်မချင်းပေါ့ယဟနာဖြစ်ပြီးတဲ့နောက်လို့ဒိဋ္ဌဓမ္မဒုက္ခဝိဟာရအတွက်တတိတံပရိညာအတွက်တော့အားထုတ်နေကြရတာပါပဲအဲ့လိုကြာမြင့်စွာလဲအားထုတ်ရမယ်ပြီးတော့သက္ကစ္စဘာဝနာပျော်ပျော်ရွှင်ရွှင်တက်တက်ကြွကြွလေးလေးစားစားနဲ့လေအားထုတ်ရမယ်ဈီသာပိုးရလောက်တော့မတက်ကြွဥစ္စာမျိုးတော့မဖြစ်စရာဘူးနော်ဟဲ့လားဒီလိုဘဝကိုကြိုက်တဲ့ပိုးရကြတာမတက်ကြွဘူးလား တဲ့ကြော်ရည်ညာနေကညာတော်ရမယ်ဆိုတာမလေးရေမူလီချိုးလို့တဏှာလေးလိမ့်လို့ရေမူလီဆွတ်လို့မဟုတ်ဘူးလားအဲ့တော့ပါဏာမီဖြစ်တဲ့အခါမှာကိုယ်ကြီးကကိုယ့်စိတ်တူကိုပိုးတာပါဏာလောက်တော့မှကိုယ်ကြီးကနဲ့တွေ့ရမှာလောက်တော့မှမတကြောက်ဘူးဆိုရင်တော့ပါဏာမီပြည့်ဖို့တွေ့ပါမလားမလွယ်ဘူးဒါကြောင့်သက္ကစပါဝနာကလည်းအရေးကြီးတယ်ကြိုးကြိုးရှင်းရှင်းတက်တက်ကြွကြွနဲ့ကိုဖြစ်ရမှာပါဗုဒ္ဓမြတ်စွာလောင်းလျာတုံးကနောက်ဆုံးအဖြစ်ပါရမီပြီးတော့ပါတယ်လို့လူနဲ့မြတ်စွာချမ်းသာရေမှုတဲ့မြတ်စွာဘုရားပါရမီကိုကြည့်ရဘုံတကူကြည့်ခြင်းလို့လည်းမဟုတ်ပါဘူးအများကြီးပူဇော်ဥခိုက်တာခံခြင်းလို့လည်းမဟုတ်ပါဘူးသူများကိုဆရာလို့ဆိုလို့လည်းမဟုတ်ပါဘူးဆရာကြီးလို့ဆိုလို့မဟုတ်ပါဘူးနော်လူနဲ့များစွာချမ်းသာရည်မှုတဲ့လူနဲ့ပြမှာတတ္တဝါကြီးချမ်းသာဖို့အတွက်ပါရမီတွေဖြည့်ခဲ့တာပါတချို့ကလည်းဘုရားဆုပန္နာရှိတယ်ဘုရားသာသနာဆိုတော့လေဘုရားကြောင့်ဒီဗုဒ္ဓနိဖတ်ဆရာတော်တန်ဃာတော်ဟောရနာသာဝတိဖတ်နေပေါ့လေဘုရားသာဘုရားတကူကြီးတယ်အံ့ဩဝေတွေကိုဖန်ကြည့်နိုင်တယ်ဒါတွေဖတ်ပြီးတော့ကွာအားကျဘုရားလူတကူကြီးဖြည့်ခြင်းတယ်အဲ့ဒါဘုရားလူတကူကြီးခြင်းဘုရားလူဒီတစ်ပါးရဲ့ဥခိုက်ပူဇော်မှုခံရလို့ဘုရားဆုပန္နာပုဂ္ဂိုလ်တွေလေရှိတာပဲအဲ့ဒီပုဂ္ဂိုလ်များတော့ဓာရေရဖို့တောင်မလွယ်ပါဘူးเนาะဦးဇင်းတို့တာဝတိတ္တမြတ်ပြီမှာအဘိဓမ္မာတရားဟောပြီးတော့သင်္ကတ္တနဂုတိမှာပြန်ဆင်းလာတော့မြတ်စွာဘုရားရှင်ရဲ့စက်တည်းရတော့ကြည့်ပြီးတော့ဘုရားစုပန်တဲ့ပုဂ္ဂိုလ်ကြီးအများကြီးပါပဲအများကြီးပါလည်းမဟုတ်ဘူးအကုန်လုံးပဲမြတ်စွာဘုရားမြတ်ပြီကနေပြီးတော့ရှေးဆောင်တန်းငွေဆောင်တန်းဗရမဏဆောင်တန်းနဲ့ဆောင်တန်းကြီးတုံးတွင်နတ်တူဇမารီတရားရီနဂါကလုံးဂုံမယက္ခရီရှင်နဝရဆင်းရန်ပြီးတော့နတ်ပြည်ကနေဆင်းသက်လာတယ်လူတွေကလည်းမြင်ရတာပဲလူတွေကလည်းနတ်တွေကိုတိုက်ရိုက်မြင်ရတယ်နတ်တွေကလည်းလူတွေကိုမြင်ရတယ်အဲဒီလိုမြင်ရတော့မြတ်စွာဘုရားကိုနတ်ဇမารီရှင်နဝရဆင်းရန်ပြီးတော့ရွှေဆောင်တန်းငွေဆောင်တန်းဗရဏဆောင်တန်းနဲ့ကြီးကြီးကျယ်ကျယ်တောက်တောက်ပပထင်းထင်းဝဝဆင်းသက်လာတာတွေ့တော့အဲ့ဒါကိုဖူးမြင်ရတဲ့ပုဂ္ဂိုလ်တွေအကုန်လုံးလူသားတွေအကုန်လုံးဘုရားဆုငါဖះချင်ရင်ကောင်းပါပဲအဲ့ဒီလိုဖះချင်ရင်ကောင်းပါပဲဆိုကြည့်တော့ဖះစုပန်ရတယ်ဖះစုတောင်းရတယ်တဲ့ဖះချင်တဲ့စိတ်အင်အားကြီးမှသာဖြစ်ကြတယ်ဒါပေမဲ့သူတို့ဖြစ်စင်တာကတတ္တဝါတွေကြည့်ရင်တော့ဟုတ်ရဲ့လားမဟုတ်ဘူးဖះတဲ့ကိုကြည့်တဲ့ကြည့်ပြီးတော့အားကြတာနော်ဟိုဆောင်းနေတာကောင်းလေးတယောက်တခါခလေးတယောက်ပြောတယ်လို့ပေါ့လေတာတရားအထုတ်ရဲ့လားထုတ်တယ်တဲ့ဒီနေ့9မိနစ်တော့တရားထိုင်နေတယ်ဘာဖြစ်လို့တာတရားထိုင်ရလဲဆိုတော့ဟိုဘူးခုံးလို့တကူကြည့်အောင်လို့လေတက်ပြုတ်ကနေနေနေလာဘူးနော်ဝုခုံးတကိုယ်နဲ့ပြန်လာတယ်သွားလာတယ်တော့မြင်နေရတော့ဝုခုံးတို့တကိုယ်ကြီးကျင်လို့တယ်အဲ့ဒါလာမင်းတဲ့ခုံခုံပြရတဲ့သာဖနေလက်လောက်အထောင်းဝုခုံးတို့ဖြစ်မှာတော့တယ်နော်အဲ့ဒါနဲ့ခလေးဆိုလည်းပြောတာပေါ့သာတနည်းအနည်းဆုံး5မိနစ်သာဆွဆွနေနေအထုပ်သွားနောက်3မိနစ်လောက်ဆိုရင်အ3မိနစ်ဆိုတော့ဝေးတာပေါ့နောက်တစ်မိနစ်ဆိုတော့သာဝုခုံးတက်ကိုသာသွားမှာဒီလိုပြောတာပေါ့ဓမ္မအထုပ်ဖြစ်မှာပေါ့နော်အထုပ်ဖြစ်မှာတကယ်လို့သူ9မိနစ်နေတဲ့ခါမှာအမှုဆိုရင်ဘုံဘုံသားကိုခုံးလို့လည်းမဖြစ်ဘူးသူသားနေတိုင်းမှာအမှုထွက်တယ်လို့ပြောလိုက်နိုင်မယ်ပေါ့နော်သူစဉ်းစားကြတာကနေတိုင်းမပြတ်မပွက်9မိနစ်အထုပ်တော့ဝုခုံးထက်ကိုပါရမယ်လို့ပြောတာပေါ့နော်အခုတရားနာပြတာရောတရားတွေအထုပ်ကြနေမှာလားဒါဖြစ်ရှင်လို့တော့ဝုခုံးထက်သာရည်မပါဘူးလားမပါဘူးအဲ့ဒါလူနဲ့များစွာချမ်းသာရည်မှုတဲ့လူနဲ့ပြမှာတတ္တဝါတွေချမ်းသာဖို့ချမ်းသာဖို့ဆယ်နေရာမှာလောကီချမ်းသာနေတယ်လေပြည်စုံစားရင်ချမ်းသာကြပါလို့အနာယောဂါတွေပြင်းရှင်းလို့မျိုးလီမြတ်လို့သတ်ပြည့်ချင်းလောကချမ်းသာနေလေချမ်းသာစီကြလာပါပဲလောကုတ္တရာချမ်းသာလို့ခေါ်တဲ့မေဖို့နိဗ္ဗာန်ချမ်းသာနေလေချမ်းသာစီကြလာပါပဲလောကီချမ်းသာရောလောကုတ္တရာချမ်းသာရောချမ်းသာနေလို့လည်းချမ်းသာစီကြလာပါပဲအဓိကကတော့လောကုတ္တရာချမ်းသာပေါ့ယောဂုတ္တရချမ်းသာကိုအတိဝမရသေးခင်မှာလေယောဂုချမ်းသာနဲ့ပြည့်စုံစေချင်တာပဲဆင်းရဲမွတ်တည်ပြီးတော့ဒုက္ခတွေကြောက်နေတာကိုမြတ်စွာဘုရားမြင်တော်မူရှိမြင်ကျင်တော်မူပါဘူးအလောင်းတော်ဘွားမှာကလေးကအများချမ်းသာကိုရောက်ခဲ့တာပါပဲဘုရားဖြစ်တဲ့ဘွားမှာလည်းပဲနိဗ္ဗာန်ရောက်ကြောင်းကြီးခေါ်နေတာမဟုတ်ပါဘူးနော်နိဗ္ဗာန်ရောက်ကြောင်းနဲ့တန်တဲ့ပုဂ္ဂိုလ်နိဗ္ဗာန်ရောက်ကြောင်းပေါ့လောကကြီးဝါရကြီးဝါကြောင်းနဲ့ထိုက်တဲ့တဲ့ပုဂ္ဂိုလ်ကြတော့လောကကြီးဝါရတရားခေါ်ပြတာပါပဲနော်သူဈေးတဲ့တုတ်တန်နဲ့ဘာလို့ဆက်တာရှိသေးတယ်ပါပဏိကတုတ်တန်နဲ့ဘာဆိုတာဈေးတဲ့ဒီကြီးပွားရောင်းတရားတွေခေါ်ထားတာနော်အဲ့ဒါမြတ်စွာဘုရားကလောကီကြီးပွားရေးတရားတွေရောလောကုတ္တရာကြီးပွားရေးတရားတွေရောခေါ်ထားပါပဲပါဏာမီဖြည့်စင်ပါလေအများအကျိုးစီးပွားဖြစ်ဖို့ကြိုးစားတော်လုပ်ခဲ့တာပါပဲမိမိကိုယ်တိုင်ကတော့ပုထုဆင်ပွားနေတယ်ပါဏာမီဖြည့်ရတာပေါ့ဖရာလောင်းဆိုတာကပါဏာမီဖြည့်စင်မှာသောတာပန်စသည်ဖြည့်လို့မှမရပါဘူးနော်သောတာပန်စသည်ဖြည့်သွားလို့ရှိရင်လေ
ဖရာမဖြစ်နိုင်တော့ဘူးလေအဲ့တော့ပုထုဇဉ်ဘဝနဲ့ပဲဖြစ်ရတာကိုကိုယ်တိုင်ပုထုဇဉ်ဖြစ်ပေမဲ့ဥပမာဖရာသာသနာရှင်တွေအကျုံးတဲ့အခါမှာသာသနာဘောင်ဝင်လို့ပရိယပိပတိကျူစာအားထုတ်လို့တပည့်တပန်းတွေကိုဟောပြောပြတာလို့ကိုကတော့ပုထုဇဉ်ဘဝနဲ့ပဲပါရမီရှိပေမဲ့ကိုယ်စီတပည့်ခံလို့ယဟနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေမရေတွက်နိုင်ဘူးတောတာပန်သက္ကတာကအနာဂတ်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေမရေတွက်နိုင်ပါဘူးနော်အဲ့တော့ယ ahanan ဖြစ်သွားပြီးတပည့်ခံမှာကိုကယ ahanan ဖြစ်မှာမဟုတ်ဘူးနော်ပုထုဇဉ်ဆိုတပည့်ခံတဲ့ယ ahanan မဖြစ်နိုင်ဘူးလားဖြစ်နိုင်တာပါပဲစေပေါင်းကားရဲ့ဉာဏ်ဤသာဟုမဟုတ်မဟာသီဝမထေရီဆိုဒီတိုင်းပဲပေါ့နော်ပုထုဇဉ်ဘွားတော်ကကိုယ်စီနေခံပြီးတော့ယ ahanan ဖြစ်သွားတာက6000တောင်ရှိတယ်ကျန်းတဲ့တောင်ကတော့3000ပေါ့လေအဲ့တော့သောတာပန်သက္ကရာကနာဂံဖြစ်တာကတော့ရေတောင်မပြေနိုင်ဘူးတဲ့ဒါကိုကတော့ပုထုဇဉ်ပဲရှိသေးတာဟိုမာတိကမာတာဝိသုမလည်းကြည့်လိုက်ပေါ့နော်ရန်တော်အပါ60ကပုထုဇဉ်ပဲရှိသေးတယ်။မာတိကမာတာကတော့ပါဖြစ်သွားတော့အနာဂံဖြစ်သွားတာ။ပုထုဇဉ်ဒီတပည့်ကံဒီအနာဂံဖြစ်သွားတာနော်။အဲ့ဒါကြည့်ပြီးတော့ရှင်ရှင်ဦးမင်းတော်ရဲ့ဆရာတော်ထိုင်ကြီးရှိတုန်းကတခါတယောက်ကဆရာတော်ထိုင်ကြီးရုတ်တရက်ဆိုတော့ကားပေါ်မှာလိုက်ပါသွားတာပေါ့။လိုက်ပါသွားတော့နန္တော်ကြီးဓမ္မတရားရဲ့တိတ်ခွေဖွင့်ထားတာကို။ဖွင့်တော့အဲ့ဒီတိတ်ခွေထဲမှာလည်းပါသွားတယ်။ဘာပါသွားလဲဆိုတော့ဥစဉ်ကပုထုဇဉ်ပဲရှိသေးတယ်ဆိုတဲ့စကားလေးပါသွားတာပါသွားတော့အဲ့ဒီမကားပေါ်ပါလာတဲ့ဒကာကြီးယောက်ကဘာပြောလဲဆိုတော့ဆရာတော်ဖျားတဲ့ဒီလောက်ပရိယပိပတ်တဲ့ပြည့်စုံပြီးတော့ဒီလောက်ပြင်းမှန်းခံကြိုးစားအားထုတ်နေတဲ့ဆရာတော်တောင်မှဥသိကိနာတောင်မှအခုမှပုထုဇဉ်ပဲရှိသေးတယ်ဆိုတော့တပည့်တော်တို့ဆိုရင်တော့ဘရမတရားရမှာတော့မဟုတ်တော့ဘူးလေအဲ့ဒီလိုပြောတယ်နော်အဲ့တော့မှဆရာတော်တရားပါသွားလဲဆိုတော့သူများပုထုဇဉ်ဖြစ်တာမဖြစ်တာကိုယ်နဲ့ဘာမှမဆိုင်ပါဘူးတဲ့ကိုယ်တရားကိုအားထုတ်နေဖို့အထေကပါပဲကိုတရားကိုအားထုတ်နေရှင်တော့ဟောတဲ့ပုဂ္ဂိုလ်ပြတတ်တဲ့ပုဂ္ဂိုလ်ကပုထုဇဉ်ဖြစ်ပေမဲ့ကိုကတော့ယ ahanan ဆန်ဖြစ်နိုင်ဘူးလားဖြစ်နိုင်တယ်သူများပုထုဇဉ်သင်္နာမသင်္နာကိုနဲ့ဘာမှကိုမဆိုင်ဘူးနော်ကိုမစင်မှုပဲယဉ်ကျူးလားအရေးကြီးပါတယ်တရားမှန်မှုသာယဉ်ကျူးတယ်တရားသာမှန်လို့ကတော့တရားကြတဲ့ပုဂ္ဂိုလ်ပုထုဇဉ်အကြီးစားပဲဖြစ်ဖြစ်ပုထုဇဉ်အသေးစားပဲဖြစ်ဖြစ်နန္ဒကြီးဓမ္မတိတ္တပြောကြတာကတော့ရှင်ပြဘယ်ဆင်းရောက်နေလို့ဖြစ်တော့ပုထုဇဉ်ကပုထုဇဉ်ပဲရှိပါသေးတယ်ပုထုဇဉ်မှာတောင်မှပုထုဇဉ်ဖြစ်ဖြစ်ကိုယ်လေးပဲရှိပါသေးတယ်နော်အဲ့ဒီလိုမိန်းတော်မူတာပါဒါမြတ်စွာဘုရားအလောင်းတော်ဘဝမှာဒါပုထုဇဉ်ဖြစ်တဲ့ဆိုလည်းအကြောင်းတွေကမျိုးမျိုးရှိနေပါတယ်တကယ်လို့နန္ဒကြီးဓမ္မတိကဘုရားသခင်ပန်ထားတယ်ဆိုရင်တော့ဒီဘဝတော့တော့မဖြစ်နိုင်ပါဘူးမဖြစ်နိုင်ဘူးပန်တယ်မပန်ဘူးဆိုတာကိုယ်လည်းမသိဘူးလေနော်အဲ့ပန်ပန်ကတော့ကြော်ကြမှာပဲရှိမှာပေါ့နော်အဲ့တော့လူနဲ့များစွာချမ်းသာရည်မှုမြတ်စွာဘုရားလောင်းတော်ကပုထုဇဉ်ဖြစ်ပေမဲ့ကိုယ်ကြောင့်ပြုပြီးတော့မဲ့ဖုံလေးမှရတာတဲ့ပုဂ္ဂိုလ်ကြီးမရင်မတွက်နိုင်အောင်ပါပဲအလောင်းတော်ဘဝကတည်းကကအများကြီးကိုဆောင်ခဲ့တာပါကုသိုလ်ကောင်းမှုကြီးပြုပြီးပြီးတော့ကောင်းကင်ကြီးရတာကတော့ပြောမနေရတော့ပေါ့နော်လူနဲ့များစွာချမ်းသာရည်မှုဒီတော့ဘုရားသခင်ပိုင်ရင်တဲ့ပုဂ္ဂိုလ်ကြီးလည်းစဉ်းစားမှာငါဘာလို့ပိုင်ရင်တာလဲဘုရားကဘုရားရဲ့တကူကြီးတာတွေအားကြလို့လားဘုရားရဲ့စိတ်တည်တော်တွေအားကြလို့လားအဲ့လိုအားကြရလို့ဖြင့်ပံပန်နေတော့ဘုရားသာသနာနဲ့လွဲရုံနဲ့ဖတ်တယ်လေနော်တကယ်ကိုတတ္တဝါတွေနဲ့ဆင်းရဲဒုက္ခကိုမြင်နဲ့မြင်လို့ကိုယ်တရားရတယ်သူများလည်းရစီခြင်းနဲ့ကိုယ်နိဗ္ဗာန်ရောက်ပါရင်တတ္တဝါတွေနဲ့ရောက်စီခြင်းနဲ့ကိုယ်တဏှာဝဆင်းရဲကလုံးမြောက်ရင်သူတို့တို့လည်းလုံးမြောက်စီခြင်းနဲ့ဆိုတဲ့မေတ္တာကရုဏာတကယ်ဆက်မှန်ရှိမှဘုရားဆုပါမှာကိုယ်မှာကရုဏာတကယ်ရှိမှရှိသေးတာမေးအောင်ပေါ့နော်လူနဲ့များစွာချမ်းသာရင်းမှုအသက်ပေးလို့ဖြည့်ခဲ့သည်ပါရမီဖြည့်တာကဘယ်လောက်ထိအောင်တော့ဖြည့်ခဲ့တာတို့အသက်သေးပြီးတော့ကိုဖြည့်ခဲ့တာပါအသက်တင်သေးတာလားဆိုတော့မဟုတ်ဘူးအသက်ကတော့ဒါဆွတ်ထိတ်ပေါ့ပါရမီက၃မျိုးရှိတယ်လေရိုးရိုးပါရမီဒါဗမာလူနာလည်းလည်းပြောတာပါဠိလိုပြောမယ်ဆိုတော့မူလပါရမီပေါ့မူလပါရမီဥပပါရမီပရမတ္ထပါရမီဆိုပြီးတော့ပါရမီ၃မျိုး၃မျိုးမှာဘယ်နှမျိုး꿰သွားလဲ၃မျိုး꿰သွားတယ်ဆိုတော့ဒါနပါရမီပါပဲမူလဒါနပါရမီဆိုရင်ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေကိုစွန့်လွှတ်တာပဲပြင်ပပစ္စည်းဝတ္ထုတွေရွှေတွေငွေတွေစွန့်နေသင်္ကန်းတွေစသဖြင့်ပေါ့အဲ့ဒီလိုပြင်ပရုပ်ဝတ္ထုတွေကိုစွန့်တဲ့ဒါနပါရမီကြတော့ဘာဒါနပါရမီလဲတော့မူလဒါနပါရမီတနည်းပြောရရင်ဒုညဒါနပါရမီပေါ့ကိုယ့်ရဲ့အိမ်ငါခြေလက်မျက်စိနာနာတွေကိုစွန့်လွှတ်ပြီးတော့လှူဒါနကြတော့ဒါနဥပပါရမီအမသွေးကြည့်ရသလိုရှိရင်လည်းဒါဥပပါရမီဖြစ်သွားတာပေါ့နော်ရိုးရိုးပါရမီမဟုတ်တော့ကိုယ်အသွေးသားကိုဆူလိုက်တာပဲတချို့အသေးလေးတွေလည်းကြောက်ကြက်တွေတွေ့ရတာမရှိဘူးလားရှိတယ်နော်မျက်မှောက်ပေါ်မှာကိုရှိတာမြင်နေရတာပဲတရင်စားတွေလည်းမှလည်းတွေ့နေရတာပဲအဲ့ဒီလေကိုယ့်ရဲ့ခန္ဓာကိုယ်အင်္ဂါစိတ်ပိုင်းတွေကိုဆွန့်လွှတ်ပြီးလှူဒါန်းတာဆိုတော့ဒါနာဥပပါရမီ ပရမထပါရမီဆိုတာကအသက်ကိုပါဆွံ့လို့ပြီးတော့လှူဒါန်းတာဆိုတော့ဘုရားလားကြုံမင်းဘဝတော်ကကိုယ်မှလူပဲဝတ္ထုကမရှိလို့ကိုယ်ရှိတဲ့လူပဲဝတ္ထုမြက်ကလည်းဘယ်သူမှစားမှာမဟုတ်လို့ဆိုပြီးတော့အခုနေမှလူကံပုဂ္ဂိုလ်လာရင်ငါမိဘကြီးနဲ့ခုံဆင်းပြီးတော့ငါရဲ့အသားကိုအလူကံပုဂ္ဂိုလ်ကိုလှူလိုက်တယ်ဒီလိုစိတ်ကူးထားတာနော်အဋ္ဌံပါရမီနဲ့လည်းဆုံးဖြတ်ထားတယ်တကယ်လို့ကအလူကံပုဂ္ဂိုလ်ကငါအသားစားခြင်းပါတယ်လို့ထူလာခံရင်ငါမိဘကြီးနဲ့ဆင်းပြီးတော့လှူလိုက်တယ်ဒိဋ္ဌံသာအဲ့ဒါတရားမြင့်ကပြုတော့ပုံနှံရောင်ဆောင်ပြီးတော့လာသုခန္ဓာပါပဲယုံကလေးစီယုံသားလေးစားရင်လို့ပါဆိုတော့အဲ့ဒါမပူနဲ့ဆိုတော့တခါတည်းမိဘကြီးဖို့ခံပြီးတော့အဲ့ဒီမိဘကြီးရဲ့ခုံစင်းတာပဲဒါပေမဲ့လည်းဆရာတော်ရဲ့ပါရမီတစ်ခုကြောင့်မီးတော့မလောင်ဘူးပေါ့နော်ငါမိဘကြီးရဲ့ခုံစင်းလဲလောင်မှာမဟုတ်ပါဘူးအဲ့ဒီလို့ပြီးတော့ခုံစင်းလိုက်လို့ဆိုတော့ဒီလိုခုံစင်းတာဟုတ်ရဲ့လားမဟုတ်ဘူးနော်အခုယောဂီတို့မိဘကြီးရဲ့ခုံနေတော့ခုံစင်းမှာဆိုခုံစင်းရမှာပါဟုတ်မလောင်ဘူးလေ။လောင်လဲနောက်ကနေရေးပြပါလိုက်လောင်လို့ပါမယ်။ဟုတ်လားအဲ့လို item လေးလုပ်နေခုံလို့တော့မရဘူးနော်။အခုယုံနေတာအဲ့ဒီလိုမဟုတ်ဘူးတကယ်ကိုတောင်းပြီးတော့တခါလေးယုံသားလေးမောမောလေးစားရပါစေဆိုပြီးတော့ဒီလိုကိုအာရုံပြုထားတာနော်။အဲ့ဒါဘယ်လောက်များလေးမေတ္တာတရားကြီးမားတယ်လဲဆိုတော့မိဘကြီးနဲ့ခုံဆွဲတော့မယ်ဆိုတော့ခန္ဓာကိုယ်ကိုခါလိုက်ပြီးတယ်။ဘာလို့ဆိုသူ့အမွှေးတွေဓာတ်ထဲမှာညံ့နေတဲ့အကောင်လေးကြီးဆိုပြရယုံတန်းတယ်ဘာလို့ဆိုပါဆိုတော့အကောင်ငယ်လေးတွေမိတယ်မှာမိအောင်ပြီမှာဆိုလို့ကိုယ်အသက်သာဆွတ်တာနော်ကိုယ်အမွေရာကိုယ်ခန္ဓာကိုယ်မှာရှိတဲ့ပိုးတွေလို့တော့မသိသိချင်းဘူးဒါခါလိုက်ပြီးတဲ့ခန္ဓာကိုယ်မှာရှိတဲ့ပိုးတွေအဲ့တော့ဒါနပါရမီလို့ဆိုပေမဲ့အကောင်လေးတွေမသိသိချင်းတာကြတော့မေတ္တာလည်းပါသွားတာပဲနော်အများကြီးပါတာပါပဲပါရမီတစ်ခုဖြည့်လိုက်ရင်တနည်း၉ပါးကတနည်းငယ်၁၀ပါးကျွဲကူးကြီးပါအကုန်လုံးပါတာပါပဲအဲ့ဒါဒါနပါရမီမှာအသက်ပေးကြည့်ရတာပေါ့တကယ်မသိပေမဲ့စိတ်ကအသေးခံပြီးဆွတ်မဲ့ဆိုတဲ့စိတ်ရှိပြီးသားဖြစ်နေတဲ့အတွက်ကြောင့်ဒါပရမထပါရမီလို့ပဲခေါ်ရမှာပဲနော်တကယ်တည်တော်မှမဟုတ်ဘူးတည်တော်တဲ့ဘဝတွေရှိပါလေခန္ဓာပါရမီနဲ့ပတ်သက်လို့အသက်သိခံပြီးတော့ဟိုလက်ထက်ချီချက်ခန္ဓာပါရမီရဲ့သိတွေပါလို့ကြားမှုပြီးတာနော်ဝိတုကြောင့်ဒီပါရမီဆိုတာကသိမပြောတော့ဘူးလူနဲ့များစွာချမ်းသာကြီးမှုအသက်ပေးလို့ဖြစ်ခဲ့သည်အဲ့တော့အဲ့ဒီလိုပါရမီ2မျိုးတည်းမှာ3မျိုး3မျိုးဆိုတော့ပါရမီ10ပါးနဲ့ပြောင်းလိုက်တော့ဘယ်နှခုဖြစ်သွားတော့30အဲ့ဒါကိုပဲပါရမီ10ပါးအပြား30ဆိုပြီးဆိုတော့ဒါကအပြားဆိုနားမလည်ဘူးနော်ပါရမီ10ပါးအပြား30ဆိုတော့အလုံး60လားလို့မိတဲ့လူကရှိသေးတယ်ဟုတ်လားအပြားက30ဆိုတော့အလုံးက60ဖြစ်တယ်မဟုတ်လားအသာတွင်းနဲ့သွားတာလားနော်အဲ့တော့အပြားဆိုတာဘုလို့အပြားရဲ့အလုံးလို့ပြောတာမဟုတ်ပါဘူးပါဠိစာပေအသုံးဆုံးပေါ့ကွဲပြားတာမျိုးစားကွဲသွားတာကိုအပြားလို့ပြောတာနော်ပါဠိစာပေဓာတ်ရတဲ့နည်းကပါဗီဒာတို့ဝိဒာတို့ဆိုတာပြားတယ်30ခုကွဲပြားသွားတယ်ဒီလိုပြောတာပါနော်အဲ့တော့ပါဠိ10ပါးအပြား30ဆိုတာသဘောပေါက်ပြီနော်အပြား30ပြတ်တက်ဖို့လိုတယ်နော်မူလပါရမီဥပပါရမီပရမထပါရမီဒီ3မျိုးကံထားကံပြီးတော့ခုနဒါနပိဒါနိက္ခမပညာဝိရိယခန္တီသစ္စာဒိဋ္ဌာနမေတ္တာဥပေက္ခာဆိုတဲ့ပါရမီ10ပါးနဲ့ပြောလိုက်တဲ့အခါကျတော့အပါ30လူနဲ့များစွာချမ်းသာကြီးမှုအသက်ပြီးလို့ဖြည့်ခဲ့သည်ပါရမီနဲ့ပတ်သက်ပါရမီဖြည့်တယ်ပါရမီဖြည့်ပြတဲ့ဆက်စပ်လို့ခဏခဏပြောတော့ပါရမီဆိုတာဘာလဲမင်းလိုက်ဖြည့်တယ်ကြီးပြောရတာနော်ခုနလည်းအဲ့လိုပဲဖြည့်ရတာမလားပါရမီဆိုတာဘာလို့ဆိုဖြည့်တာဖြည့်ကျင့်တာဒီလိုပြောကြတာပါရမီဆိုတာကဖြည့်ကျင့်တာတော့မဟုတ်ပါဘူးပါရမီဆိုတာခုနပြောခဲ့ပြီးပါတယ်တဲ့မိမျက်သူတို့ရဲ့အလုံးမိမျက်သူဖြစ်ကြောင်းအလုံးသံဃာတစ်ဖက်ကနိဗ္ဗာန်ကိုရောက်ရှိနိုင်တဲ့အလုံးလူနဲ့များစွာချမ်းသာရင်မို့အသက်ပြီးလို့ဖြည့်ခဲ့သည်အဲ့ဒီပါရမီဆိုတာကလည်းအလိုလိုပြည့်သွားတာလားဖြည့်မှပြည့်တာလားဖြည့်တယ်ဆိုတဲ့သကကလုံးလေးကိုကြည့်ပြီးတော့ပါရမီမရှိဘူးညီးမနေနဲ့ပါရမီရှိခြင်းရင်အခုထပ်ချက်ချက်ချင်းထဆီလိုက်ပေါ့တရားထုတာတရားထုလို့ဒီဘဝတော့တော်တော်ဖြစ်ချင်မှဖြစ်မှာတရားထုရတာလည်းစိတ်ကလည်းမတည်ငြိမ်ဘူးခိုးလွင့်နေလို့နဲ့ပါရမီမပါဘူးဖြစ်မှာတယ်အာမထုတော့ပါဘူးဖြစ်မှာအဲ့ဒီပါရမီဘယ်တော့ပြည့်မလို့ဘရောမမကြည့်တော့ပါဠိကြည့်တဲ့ဒီဘက်ကဖြည့်မှပြည်တာပဲဒီတော့မပြည့်ဘူးမကြည့်ဘူးဆိုပြီးတော့မဖြည့်ပဲနေတော့ဘရောမပြည့်မှာမဟုတ်ပါဘူးတစ်စက်နဲ့အောင်မှခြားရတဲ့ရီအိုလေးတစ်စက်ရှိတဲ့တစ်ချင်းကြကြနေဖြည့်ပါများတော့ပြည့်သွားတာပါပဲအံ့ဩကြတာကောင်းတယ်နော်ကုန်ငါတွေလည်းဒီတိုင်းပါပဲဥပမာမိုင်လူဘူးတို့ဟောလိဘူးတို့သတိဘူးကြီးရတဲ့ဆိုရင်စပြီးတော့ဖြောကားစားတောက်ခတဲ့ဒီပလင်ကြီးကုန်မတို့တော့မထင်ရဘူးနော်တယောက်ကျတော့တယ်ဆိုရင်လေအဲ့ဒါတနည်းနည်းနည်းနည်းနည်းနည်းနည်းနည်းတောက်တာကြတော့လေကုန်သွားတာပါပဲအဲ့တော့ဖြည့်တာလည်းတိုင်းပဲနည်းနည်းနည်းနည်းနည်းဆိုတော့ဘာမှထုံးမှမဟုတ်ပါဘူးတရားတို့တနည်းအနည်းဆုံး5မိနစ်တော့အားထုတ်ပါဆိုတာဦးဇင်းတို့ကအမြဲတမ်းပြောနေတယ်အ ခလို့တရားဝိုင်းမှာသိမှလုပ်မယ်ပြန်မှငယ်တန်းပြောပါတယ်နော်ဟိုဒီနေ့9မိနစ်လုပ်လို့တော့ဘာထူးမှလည်းမချင်းနဲ့ထူးပါတယ်ဒီနေ့9မိနစ်9မိနစ်ဆိုတော့9မိနစ်သာပါတယ်ပြီးတော့ပြည့်မသွားဘူးလားပြည့်သွားတယ်အဲ့လိုနည်းနည်းနည်းနည်းနဲ့ဖြည့်သွားတော့မှပါဠိဆိုတာကပြည့်မှာပေါ့လူနဲ့များစွာချမ်းသာရင်းမှုအသက်ပြီးလို့ဖြည့်ခဲ့ပြီးဆရာဆရာကြားလေးကိုသကလုံးသလုံးကြီးသလုံးကြီးခံစားလိုက်မှရှင်ကုန်ကုန်မကုန်နိုင်တော့ဘူးနော်ဟလာကုဒီရေကတော့ဆရာတည်းရဲ့ကြားလေးကိုရှင်သန္တိကခံစားတင်ပြတယ်ပေါ့နော်ဆရာတည်းရဲ့ကြားလေးကိုခံစားတင်ပြတယ်နော်အဲသူသိချင်ရစဉ်းစားဖို့ရှင်နေခုပြင်မောင်ရမကောင်းတဲ့ပေါ်လာလေးကိုပြောပြရတာပေါ့အရှိတယ်လို့အောင်းမိနေတရားကခံစားတင်ပြတဲ့တရားဆိုတော့ခံစားရတဲ့ဆရာကဖြင်းလင်းလာရင်လာတယ်လို့ဒါကပြည့်ပြန့်သွားမှာပဲနော်လူနဲ့များစွာချမ်းသာရင်းမှုအသက်ပြီးလို့ဖြည့်ခဲ့ပြီဗုဒ္ဓမြတ်စွာသာသနာအတွက်မူ၅ပါးအသက်ဆုံးစီပြီမြတ်စွာဘုရားရှင်သာသနာအတွက်ဆိုတော့ငါလည်းအသက်ဆုံးစီမယ်အသက်သေခံမယ်ဗုဒ္ဓမြတ်စွာကတော့ပြောပြီးတာသာသနာဆိုတာကဘာလို့အဆုံးအမအခုတရားနာပြတာတတော်ကိုရင်ကျက်တဲ့ပုဂ္ဂိုလ်ကြီးနော်တတော်ဘဟုတ္တတာပြည့်စုံတဲ့သာသနာဆိုတာအဆုံးအမသာသနာဆိုတာဟိုဖရာတွေဇီတိပြောတာဟုတ်ရဲ့လားဘုန်းကြီးတွေရောပြောတာဟုတ်ရဲ့လားမဟုတ်ဘူးနော်ဘုန်းကြီးကသာသနာမဟုတ်သာသနာဝန်ထမ်းဘုန်းကြီးဆိုတာကဘာလို့သာသနာဝန်ထမ်းသာသနာဆိုတာကမျက်စိနဲ့မြင်လို့ကိုမရဘူးဟိုပြိဋကစာအုပ်တွေရောသာသနာဟုတ်ရဲ့လားမဟုတ်ဘူးနော်မြတ်စွာဘုရားရှင်ရဲ့သာသနာတွေကိုသက္ကလုံနဲ့ပြင်ပြထားတာပဲရှိတယ်အဲ့ဒီထက်မှပါတယ်အဆုံးအမတွေကမှသာသနာအဲ့တော့သာသနာဆိုတာအဆုံးအမဗုဒ္ဓမြတ်စွာသာသနာအတွက်မို့ဗုဒ္ဓသာသနာဆိုတော့ဘုရားအဆုံးအမပေါ့ဘုရားကဘာတွေအဆုံးအမခဲ့တယ်ကျဘုရားအဆုံးမအနှစ်ချုပ်ဆိုတာလေးပြီးမှပါပြောပါပါတမ္ပပါပတ္တအာကရဏံကုတလသဥပသံဗရာသစိတ်တာပရိယောဓါပနံဧတံဗုဒ္ဓါနာသာသနံအဲ့ဒီမှာသာသနံဆိုပါတယ်မလားသာသနံဆိုဆုံးမကိုပြောတာပဲတပ္ပဘာဝတာအကရဏံဆိုတာအကုသိုလ်မှန်သမျှမပြုလုပ်ပါနဲ့တဲ့ကုသလတဥပသံဗရာဆိုတာကုသိုလ်ကိုတစ်ဆင့်နဲ့တစ်ဆင့်ပြည့်စုံအောင်ကြိုးစားပါသစိတ်တာပရိယောဓါပနံမိမိရဲ့စိတ်လေးကိုဖြည့်စင်အောင်အားထုတ်ပါအဲ့ဒီသုံးချက်ပြီးဗုဒ္ဓါနံဖျားတိုင်းဖျားတိုင်းရဲ့သာသနာအဆုံးမှာပါပဲတဲ့။သံပုံလေးရိုးနေအောင်ကြားနေရတာပါပဲဗါတဲ့တို့။မကောင်းမှုရှောင်၊ကောင်းမှုဆောင်၊ယူအောင်စိတ်ကိုထား။အဲ့ဒါဖျားတိုင်းရဲ့အဆုံးမှာပါပဲ။အဲ့ဒါသာသနာပြုတယ်သာသနာပြုတယ်ဆိုတာဘာလို့ကြားတော့။မကောင်းမှုရှောင်နေတယ်ဆိုရင်သာသနာပြုနေတာပဲ။ကောင်းမှုတွေဆောင်နေတယ်ဆိုရင်သာသနာပြုနေတာပဲစိတ်ကိုဖြူစင်တန့်ရှင်းအောင်ကြိုးစားနေတယ်ဆိုရင်သာသနာပြုနေတာပဲနော်ဖျားကြတာသာသနာပြုတာလားတူတူပြောနော်ကျောင်းဆောက်တာသာသနာပြုတာလားကြည်ကြည်ပြောနော်အဲ့တော့ဦးဇင်းတို့ပါဠိစာပေနယ်ပယ်နဲ့မြမမှုနယ်ပယ်လို့နယ်ပယ်နည်းနည်းခွဲပြောအောင်ပေါ့ပါဠိစာပေနယ်ပယ်နည်းပြောမယ်ဆိုရင်တော့ရသဇာရှင်အဆုံးမတိုင်းလိုက်နာပြည့်ကျင့်နေရင်သာသနာပြုတယ်လို့ခေါ်တယ်။ပါဠိလိုဆိုရင်တတ္ထုသာသနာကရောတတ္ထုရသဇာရဲ့သာသနာအဆုံးမကိုကရောလိုက်နာပြည့်ကျင့်ရရောက်တယ်။ဥပမာဇေဒီယင်မောရိယင်မှာဓမ္မမဘုန်းကြီးကျောင်းဝင်းတွေမှာတမျက်စီလှဲနေတဲ့ဆိုရင်ကိုပဲတတ္ထုသာသနာကရောတဲ့။ရသဇာရဲ့အဆုံးမကိုပြည့်ကျင့်ရရောက်တယ်လို့ရသဇာတိုင်းရခေါ်ထားတာရှိတယ်နော်။ဇေဒီယင်မှာမဟုတ်ဘူးကိုယ့်အိမ်ကိုတမျက်စီလှဲနေရင်လည်းသာသနာပြုနေတာပဲလေ။တမျက်ဖြည့်ခြင်းအကျိုးတွေဘုရားကဟောထားတယ်လေဟောထားတာတမျက်ဖြည့်တဲ့လောကလုတ်တဲ့နည်းလို့သုံးမှမထားဘူးလားသုံးမှရတမျက်ဖြည့်တဲ့ကိုယ်လည်းစိတ်ကြည်တယ်သူတစ်ပါးလည်းစိတ်ကြည်တယ်စသဖြင့်တမျက်ဖြည့်ခြင်းအကျိုးတွေဟောထားတယ်အကျိုးဟောလိုက်တယ်လို့ဆိုရင်တမျက်ဖြည့်တဲ့လို့ဒုက္ခဆက်သကလုံးတိုင်းရဲ့မပါတော့မှလဲရမယ်ပြန်မပြရဘူးလားသိရတယ်ဒါကြောင့်ကိုယ့်အိမ်ကိုတမျက်ဖြည့်လဲနေတာကလေတတ္ထသာသနာကရောသာသနာပြုနေတာပါပဲဒါကပါဠိစာပြန်နေပဲရဲ့အသုံးနှုန်းပေါ့နော်ဖရာရဲ့သုံးမတိုင်းလိုက်နာပြည့်ကျင့်နေတဲ့မကောင်းမှုတွေရှောင်နေဆိုရင်သာသနာပြုတာပဲကောင်းမှုတွေဆောင်နေတယ်ဆိုရင်သာသနာပြုတာပဲစိတ်ကိုဖြူစင်တန့်ရှင်းအောင်ကြိုးစားနေတယ်ဆိုရင် သာသနာပြုတာလေဒါပါဠိသာပြန်နေဘယ်တိုင်းတုံးလိုက်တာအဲ့ဒီပါဠိသာပြန်နေဘယ်တိုင်းပြောမယ်ဆိုတော့ကိုယ့်အတွက်သာသနာပြုတာရယ်သူတစ်ပါးအတွက်သာသနာပြုတာရယ်ရှိမှာပေါ့နော်ကိုယ်ကိုယ်တိုင်ကြည့်နေတာဆိုတော့ကိုယ့်အတွက်ကိုတကူရည်တခါကြတကူရည်သာသနာပြုတယ်လို့ပြောရမှာပေါ့ကိုယ်ပါဝင်ရတာပုဂ္ဂိုလ်ဒီကိုယ်နဲ့လက်လန်းပြီးတဲ့ပုဂ္ဂိုလ်ဒီလေဒီအဆုံးမတိုင်းပြင်ညာကျိုးကိုအားထုတ်နိုင်အောင်နီးပြီးလမ်းပြဆုံးမပြီးတဲ့ဖြန့်ဝေပြီးတဲ့ဆိုရင်တော့သူတစ်ပါးအတွက်သာသနာပြုတယ်လို့ပြောရမှာပေါ့မြတ်မဟုတ်နယ်ပယ်မှာသုံးတဲ့သာသနာပြုရဲဆိုတာကြတော့ဖရာဒေတာတို့ကျောင်းဆောက်တာတို့စသည်အဲဒီလိုသာသနာနဲ့ပတ်သက်တဲ့ကုသိုလ်တွေပြုနေတာကိုပဲသာသနာပြုတယ်လို့ပြောနေကြတာနော်အဲ့တော့အဲ့ဒီအပြောတိုင်းနဲ့ပြောသွားမှာပေါ့ပြင်ညာဆိုတာဝေါ်ဟာရဆိုတာကလောလောဆယ်သုံးသုံးနေတဲ့လောလောဆယ်ချင်းရှားနေတဲ့စကားလုံးတိုင်းသုံးရတာကိုဒီတော့မြန်မာစကားမြန်မာလူကြီးမြန်မာပြည်ပြောနေကြတဲ့စကားတိုင်းပြောမယ်ဆိုရင်တော့သာသနာပြုတာရယ်ကုသိုလ်ပြုတာရယ်တို့နှစ်မျိုးခွဲပြန်มาရပါဘာပြုတာလဲဘာပြုတာလဲတော့ဖျားတယ်ဆိုတော့ကုသိုလ်ပြုတာလားသာသနာပြုတာလားကုသိုလ်ပြုတာကိုကုသိုလ်ရဖို့အတွက်ပဲဖျားလေးတစ်ခုဖြစ်တယ်လို့ဖျားရဲ့အဆုံးမှပြန်မွားသွားရလားမပြန်မွားတော့ဘူးနော်ဖျားအဆုံးမှဆိုတာမြတ်စွာဘုရားရဲ့အဆုံးမှဘယ်လိုကျင့်ရမလဲဘယ်လိုကျင့်ရမလဲဘယ်လိုအားထုတ်ရမလဲအဲ့ဒီအဆုံးမှလေးကိုပြန်မွားအောင်လုပ်တာမှသာသနာပြုတယ်လို့ခေါ်တာအခုဖျားတယ်ဆိုတာကတော့ဒါကုသိုလ်ပြုဖို့ပဲဖျားကိုလာသိခဲ့တဲ့ပုဂ္ဂိုလ်တွေဖျားကုံတော်ကြီးပွားကြမယ်တတော်ရင်ကြီးကတ်ကြမယ်ရွှေသင်္ကန်းတွေကတ်ကြမယ်ပန်းတွေကတ်ကြမယ်မွေးနံသားတွေဖွင့်ထွင်ပူဇော်ကြမယ်မိလင်းနံတွေထွင်ပူဇော်ကြမယ်အဲ့လိုလူတွေကုသိုလ်ကောင်းမှုပြုဖို့ဖန်တီးပေးထားတာကိုကိုယ်တိုင်လည်းပဲမြတ်စွာဘုရားရဲ့မြတ်စွာဘုရားရှင်ရဲ့တတော်မူတော်တွေအဲ့ဒါကိုပူဇော်တာဖြစ်တော့ကုသိုလ်ပြုတာပဲနော်ဒါပေမဲ့ခုနဓမ္မနယ်ပယ်အားသုံးတဲ့စကားလုံးတိုင်းဆိုတော့ဘုရားကျော်တဲ့အလို့ဆိုတာလည်းလုံတဲ့နဲ့အလို့ပဲဘုရားနဲ့ပတ်သက်တဲ့ကုသိုလ်ကောင်းမှုရှင်သင်္ကန်းကတ်တာတွေရေကတ်တာပန်းကတ်တာသာရီကလည်းလုတ်တဲ့ကုသိုလ်လုပ်တယ်ပဲဖြစ်နေတော့အဲ့ဒီလိုလုပ်နေတာသာသနာပြုရလို့ပြောမယ်ဆိုလေပြောလို့တော့ရတာပါပဲနော်အဲ့ကြဲကြဲသာတွန်းလိုက်ပါဘုရားတဲ့တာလည်းသာသနာပြုတာပါပဲဒါကပါဠိနယ်ပယ်တွေနဲ့ပြောတာမြန်မာနယ်ပယ်တွေကြတော့ကုသိုလ်ပြုတာကြောင်းထောက်တယ်ဆိုတာကလည်းကုသိုလ်ပြုတာပဲကြောင်းကြီးကဘုရားအဆုံးအမကြီးမှမဟုတ်တာနော်သာသနာပြုတယ်ဆိုတာကဘုရားရဲ့အဆုံးအမကြီးပြန့်နှံ့တော့ဆံ့ဝင်ပြီးတာကိုသာသနာပြုတယ်ခေါ်တာဒါတော့ကြောင်းကြီးထောက်တယ်ဆိုတာလည်းသာသနာပြူတာမဟုတ်ဘူးကုသိုလ်ပြူတာဒါပေမဲ့အဲ့ဒီထောက်တဲ့အကြောင်းကပရိယတ်ကြီးလို့ပရိယတ်ကြီးသာသနာလို့လုပ်နေတဲ့ပုဂ္ဂိုလ်ကြီးပฏิပတ်ကြီးသာသနာလို့လုပ်နေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပရိယတ်ပฏิပတ်ကိုလုပ်နိုင်ဖို့အတွက်လှူဒါန်းလာဆိုရင်တော့အဲ့ဒီကြောင်းထောက်တာကိုလည်းသာသနာပြူတယ်လို့ပဲခေါ်နိုင်ပါတယ်တည့်ရောက်တော့မဟုတ်ဘူးပေါ့နော်တွယ်ဝိုက်သာသနာပြူတယ်လို့ခေါ်တယ်အဲကြောင့်ဒီလိုစာအုပ်ဒီမှာဓမ္မဒါနအမှုရှင်နဲ့ပတ်သက်တဲ့ဆန္ဒနာမှာဆိုအများတိုင်းရေးထားတဲ့ဆန္ဒနာနံပါတ်၄မှာဒီတရားဓမ္မတွေသိတတ်ထားကြတယ်ဒီတရားအလူပညာပါရမီအလူဓာတ်ရိုက်သာသနာပြုအလူဆိုပြီးသာသနာပြုဆိုလို့ရိုးရိုးမကြီးပဲနဲ့ဘယ်လိုကြီးထားတော့ဓာတ်ရိုက်သာသနာပြုအလူဒီစာအုပ်ကိုဖတ်လိုက်တော့ဒီစာအုပ်ထဲမှာကမြတ်စွာဘုရားရှင်အဆုံးအမတွေရေးထားတာမဟုတ်ဘူးလားဟုတ်တယ်ဒီတော့မြတ်စွာဘုရားရှင်အဆုံးအမတွေကိုသူတစ်ပါးကိုဓာတ်ရိုက်ဖြန့်ဝေပေးတာမဟုတ်လို့ဒီလိုဖြန့်ဝေနေအောင်သူတဲ့ပုဂ္ဂိုလ်ကလည်းဓာတ်ရိုက်သာသနာပြုအလူဖြစ်သွားတာပါပဲနော်အဲ့တော့ကုသိုလ်ပြုတာနဲ့သာသနာပြုတာနဲ့ဒါတော့နမူနာပြလိုက်ရင်ပြီပြီပေါ့နော်သာသနာပြုတယ်ဆိုတာကတော့ဘုရားရဲ့ဆုံးမတိကြံ့အောင်လုပ်ပြတာဥပမာတရားတိတ်ကြီးငားတယ်တရားစာအုပ်ငားတယ်တရားတိတ်ကြီးအပြတ်ပြူတယ်တရားစာအုပ်အပြတ်ပြူတန်းလိုက်တယ်အဲ့ဒီလိုဆိုတော့ဘာလုပ်တာတော့သာသနာပြုတာတိတ်ခွေတို့စာအုပ်တွေနဲ့မဟုတ်ဘူးနဲ့ကိုကအရှင်လက်လက်ပေါ့ဒီဥပဒေနဲ့ကိုဒီလိုဒီလိုရှိတယ်ဒါဒီဒီလိုရှိတယ်ဟိုဟာတွေပေါင်ထားတယ်အဲ့မဟုတ်ပါဘူးနော်ဒါဓာရီကြီးလိုရှိတဲ့ကိုယ်ဝါးလေးဖုန်လို့ရှိတဲ့ဆိုပြီးတော့ကုသကုသရဲ့သဘောတရားလေးတွေကိုယ်နဲ့နီးစပ်ရအောင်တဆင့်ဆန့်ဝင်ပြောတာကလည်းသာသနာပြုတာပဲသာသနာပြုရဲ့ဆိုလို့ခုလိုကလင်မောင်တက်ဘုန်းကြီးတွေဟောမှသာသနာပြုတာမဟုတ်ဘူးနော်စာသင်တိုင်းမှာကြော်ကြော်နဲ့ပေါ်ပြီးတော့ပရိယတ်တွေရွတ်အန်ဒီမှာသာသနာပြုတဲ့ခေါ်တာမဟုတ်ဘူးလူဝိကြောင်တွေပဲသာသနာပြုလို့ရတာပဲဘုရားရဲ့ဆုံးမလေးကိုကိုသိသလားတစ်လုံးတည်းတစ်လုံးတစ်ခွန်းတည်းတစ်ခွန်းဆန့်ဝင်ပြီးမယ်ဆိုရင်သာသနာပြုတဲ့ခေါ်တာပဲတရားဥစ္စာတို့ကြားတဲ့တရားဓမ္မတွေရှင်ပြောရတယ်ဦးဇင်းကြီးဦးဇင်းတို့ကစာလဲကြီးတရားလဲဟောပြီးတော့တရားဓမ္မကြီးတွေဒါဖြန့်ဝေပေးနေတာပဲဦးဇင်းကြီးလာတဲ့ခိုက်တံပြီးတော့တရားဓမ္မကြီးကကိုသိထားတဲ့အားတွေပြောကြကိုလျှောက်ချင်တာလည်းလျှောက်ကြတယ်ပြီးတော့ပြောရင်လည်းပြောလျှောက်ချင်တာလျှောက်ကြပြီးတော့ဦးဇင်းကခွန်ပေးထားတာနော်အဲ့တော့တခုကြတော့လေကိုနာထားခဲ့တဲ့တရားကြီးကိုကိုဘဝပေါင်းဝင်ကအတူကြုံနေပြီဘလို့ပညာနဲ့လျှောက်ထားကြတာပေါ့အဲ့တော့ဦးဇင်းတို့လည်းဘုသူတတွေရတာပေါ့နော်အဲ့ဒီဘုရားတရားလေးကိုယ်အတွက်လည်းအကျိုးရှိတယ်။ကိုယ်ကတစ်ဆင့်ပြန်လဲဖောက်ခဲ့ကြခုလိုဟောမယ်ရေးမယ်ဆိုရင်လည်းအကျိုးရှိတာပါပဲ။ကိုယ်ကိုယ်ဝရီယာဝိဝိသကနဲ့လျှောက်ထားတဲ့ပုဂ္ဂိုလ်လေးပဲကိုသိထားတဲ့တရားလေးကိုသိထားတဲ့အတွေ့အကြုံလေးဖြန့်ဝေတာဆိုတော့သူ့အတွက်လည်း သာသနာပြုကုသိုလ်ပါဠိတွေဖြစ်သွားတာပါပဲ။